မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်ရင်းပြပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးတော့မယ့်သတင်းတွေကတော့ January 12ရက်မှာ Samsung Mate 7 Ace Note 2100 Chip ဆိုတဲ့သတင်းရေဘန်းစား Cyberpunk 2017 Game Safe ကြီးပါကပျက်စီးနိုင်ဆိုတဲ့သတင်းတက္ကသိုလ်နဲ့ကျောင်းများမှာမှတ်ပုံတင်ခြင်းငွေသွင်းခြင်းနဲ့အွန်လိုင်းမှတ်ထုတ်ခြင်းတွေအတွက် Online စနစ်ဖြင့်အားပေးဖြည့်ဆည်းရန်လိုအပ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ January 12ရက်မှာ Samsung Mate 7 Ace Note 2100 Chip ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung ဟာ Galaxy S21 ဖုန်းတွေမှာပါဝင်လာမယ့်ကိုပိုင်ထုတ် Chip Ace Note 2100 ကိုတော့ January 12ရက်မှာမိတ်ဆက်ပါမယ်။ S21 ဖုန်းတွေမိတ်မဆက်ခင်နှစ်ရက်အလိုမှာ Chip ကိုမိတ်ဆက်သွားမှာပါ။ Samsung ဟာကိုပိုင် Chip အတွက် Ace Note is bad ဆိုတဲ့ Hashtag ကိုအသုံးပြုနေပါတယ်။နောက်ဆုံးထွက်လာတဲ့ကောလာဟာလအရာAce Note 2100ကိုတော့ 5nm လုပ်ငန်းစဉ်နဲ့တိစောက်ထားပြီးတော့ ARM ရဲ့ H1 Prime Core 2.91 GHz အပြင် 2.81 GHz Core Test A78S Core 3ခုပါဝင်ပြီးတော့ 2.21 GHz Core Test A55 Core 4ခုပါဝင်လာပါတယ်။ Ace Note 2100ပါဝင်တဲ့ S21 ဖုန်း3မျိုးကိုတော့ဥရောပနဲ့အိန္ဒိယမှာရောင်းချပါမယ်။ American တရုတ်နဲ့တောင်ကိုရီးယားမှာတော့ခွက်ခွန်ဖြစ်ပါတယ်။S21 series ကိုရောင်းချပါမယ်ဆက်လက်ပြီးရေဘန်းစား Cyberpunk 2017 Game Safe ကြီးပါကပျက်စီးနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Cyberpunk 2017 Game နဲ့ပတ်သက်တဲ့အကြောင်းအရာတွေကအင်တာနက်မှာရှောင်မလွဲနိုင်အောင်များပြားနေပါတယ် Cyberpunk 2017ဟာအားနည်းချက်တွေရှိပြီးတော့ Developer CD Projekt Red ကလည်းပြဿနာတချို့ကိုဖြေရှင်းဖို့အရေးပေါ်ဖြေရှင်းမှုနှစ်ခုပြုလုပ်ခဲ့ပါတယ်အခုဆိုရင်လည်းပြဿနာတစ်ခုပေါ်လာပြန်ပါတယ် Cyberpunk 2077ရဲ့ safe ကသတ်မှတ် file site တစ်ခုကျော်လွန်ရင် file ပျက်စီးသွားတယ်လို့ကစားသူတချို့ကဆိုပါတယ် game safe file ကအိမ်မက်ထပ်ကျော်သွားရင်ပျက်စီးတယ်လို့ပြောနေတာရှိပါတယ် Reddit သုံးဆွဲသူတယောက်ကလည်း game safe file အိမ်မက်မှာပျက်စီးတယ်လို့ရေးထားပါတယ်ဒါအပြင် CD Projekt Red Forum ထဲမှာအိမ်မက်ထပ်ကျော်တဲ့ safe file တွေပျက်စီးတယ်လို့ရေးနေကြပါတယ် Studio ကတော့လာမယ့်နှစ်မှာ Cyberpunk 2077 game အတွက် patch အခြေစားနှစ်ခုကိုဖြတ်မယ်လို့ကြေညာပြုထားပါတယ်တစ်ခုကတော့ January လနဲ့နောက်တစ်ခုကတော့ February လမှာထွက်ရှိပါမယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့တက္ကသိုလ်နဲ့ကျောင်းများတွင်မှတ်ပုံတင်ခြင်းငွေသွင်းခြင်းနဲ့အွန်လိုင်းမှတ်ထုတ်ခြင်းတွေအတွက် online စနစ်ဖြင့်အားပေးဖြည့်ဆည်းရန်လိုအပ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်တက္ကသိုလ်နဲ့ကျောင်းတွေမှာမှတ်ပုံတင်ခြင်းငွေသွင်းခြင်းအွန်လိုင်းမှတ်ထုတ်ခြင်းတို့အတွက် digital online စနစ်နဲ့ digital ban စနစ်တို့ကိုအားပေးဖြည့်ဆည်းရန်လိုအပ်ကြောင်းပြည်တော်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြောပါတယ်ပညာရေးဝန်ကြီးဌာနမှာအင်္ဂလိပ်ဘာသာစကားကျွမ်းကျင်မှုမြင့်တင်ရေးသင်တန်း9ကျိန်း ICT နည်းပညာဆိုင်ရာသင်တန်း9ကျိန်နဲ့စီမံခန့်ခွဲမှုဘဏ္ဍာရေးစီမံခန့်ခွဲမှုသင်တန်းများကိုပို့ချလေ့ကျင့်ခဲ့ပါတယ်အရေးချင်းပြောရတဲ့ဆရာမများဖြစ်ထွန်းစေရေးအတွက်အရေးအသွေးမြင့်တင်ပေးရမှာဖြစ်တဲ့ကဲ့သို့စီမံခန့်ခွဲရေးဝန်ထမ်းများကိုလည်းအရေးအသွေးမြင့်တင်ပေးရမှာဖြစ်ကြောင်းထို့သောဆောင်ရွက်ရမှာခင်းတဲ့အညီသင်ကြားသင်ယူမှုစနစ်မြင့်တင်ရန်နဲ့စီမံခန့်ခွဲမှုစနစ်မြင့်တင်နိုင်ရန်အတွက်လိုအပ်သောနည်းပညာနဲ့အခြေခံအဆောက်အအုံများကိုပံ့ပိုးဖြည့်ဆည်းပေးရမှာဖြစ်ကြောင်းတက္ကသိုလ်နဲ့ကျောင်းများမှာမှတ်ပုံတင်ခြင်းငွေသွင်းခြင်းအွန်လိုင်းမှတ်ထုတ်ခြင်းတို့အတွက် digital online စနစ်နဲ့ digital ban စနစ်တို့ကိုအားပေးဖြည့်ဆည်းရန်လိုအပ်ကြောင်းနည်းပညာတမွေးပညာရေးနဲ့လေ့ကျင့်ရေးကဏ္ဍမှာ data လိုအပ်ချက်နဲ့ကိုက်ညီတဲ့ကာလတိုသင်တန်း diploma သင်တန်းများတိုးချဲ့ဖွင့်လှစ်နိုင်ရေးအတွက်ဆောင်ရွက်လျက်ရှိတဲ့သို့သင်ယူညွှန်းတန်းများအစီအမြင့်တင်ခြင်းနဲ့ပေါင်းစပ်သင်ယူမှုအားပေးခြင်းတို့ကိုဆောင်ရွက်သွားမှာဖြစ်ကြောင်းဒေါက်တာမျိုးသိန်းကြီးကအမျိုးသားပညာရေးမဟာဗျူဟာစီမံကိန်း 2021-2030 ရေးဆွဲခြင်းတွေအတွက်ဝင်ကြီးရုံးနဲ့ဦးစီးဌာနအသီးသီးမှပညာရေးဝန်ထမ်းများနဲ့ရှင်းလင်းဆွေးနွေးပွဲမှာပြောကြားခဲ့တာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။